ရခိုင်နဲ့နှက်ကန်တဲ့အီအီနဲ့ပတ်သက်တဲ့ဆိုပြီးစင်ကာပူကနေပြည်နယ်နဲ့ပေးခံထားရသူတွေကိုမြန်မာဆွေရတာဖမ်းဆီးထိန်းသိမ်းစစ်ဆေးနေတာမှာငွေကြေးလွှဲပြောင်းမှုတွေစစ်ဆေးတွေ့ရှိရကြောင်းအစိုးရအဖွဲ့ပြောခွင့်ရဦးစောထေကပောက်ကြာနေ့ဒင်းစာရှင်းလင်းပွဲမှာပြောပါတယ်စင်ကာပူကရခိုင်တင်းကောင်းဆောင်တွေအပါအဝင်၉ဦးကိုဖမ်းဆီးစစ်ဆေးနေတာပါအကုန်လုံးကိုရနေမှာ၆ရက်ရမှသတင်းနှစ်ပတ်ပြည်တော်မှာဖြစ်ပြီးရဲတပ်ဖွဲ့ကိုအစိုးရဘက်ကအခြေအနေမင်းမြန်နေတဲ့အကြောင်းလဲပြောခွင့်ရဥစ္စာထေကပြောပါတယ်ငွေကြေးလွှဲပြောင်းမှုတွေတွေ့တယ်ဆိုပေမဲ့ဘယ်လိုငွေကြေးလွှဲပြောင်းမှုဆိုတာကိုတော့အသေးစိတ်မပြောပါဘူးဖန်စီထားသူတွေကိုတော့အကြမ်းဖက်တိုက်ချဲ့ရေးဥပဒေနဲ့ဆွဲထားပြီးတရားရုံးမတင်သေးပေရဲတပ်ဖွဲ့ကစစ်ချက်ရယူနေသေးဖြစ်ပါတယ်စင်ကာပူပြည်ထောင်စုဌာနကစင်ကာပူရခိုင်တင်ခေါင်းဆောင်တွေကိုပြည်နယ်နဲ့ပေးပြီးတဲ့နောက်မြန်မာနိုင်ငံဆက်ရောက်လာချိန်မှာအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းမသိရသေးပါဘူး။ထိမ့်သိမ်းခံထားရသူတွေရဲ့ကျန်းမာရေးအခြေအနေကိုလည်းမသိရပါဘူး။ရဲတပ်ဖွဲ့ကသူတို့ကိုတရားစွဲဖို့ဆောင်ရွက်နေတယ်လို့ပြောခွင့်ရဦးစောထေးကပြောပါတယ်။ဖမ်းဆီးခံထားရသူတွေကတော့ကိုအောင်မြတ်ကျော်၊ကိုထွန်းအေး၊ကိုဟင်းစော်၊ကိုရဲကျော်ထက်ကိုတင်ဟိုင်ဦးကိုအောင်မျိုးဝင်းကိုရွှေတန်းဟိုင်မအင်းမျက်မှော်နဲ့ကိုမျက်လင်းဦးတို့ဖြစ်ပါလေရှင်